ခန်းကြီး15အငယ်1မှ12ထို့နောက်မှအပရှလုံသည်ယထာများနှင့်မြင်းများကို၎င်းမိမိရှေ့မှပြည့်ရသောလူ90ကို၎င်းပြင်ဆင်လေ၏အပရှလုံသည်စောစောထ၍တကားဝတ်မှရပ်နေတတ်၏အမှုရှိသောသူသည်စည်ရင်တော်မူခြင်းကိုခံအံ့သောငါရှင်မြန်းထံတော်သို့လာသောအခါအပရှလုံကတင်သည်အဘယ်မျိုးသားဖြစ်သည်နည်းဟုမေးလျင်ထိုသူကကိုရော့ကျွန်သည်ဤမိသောဣဒရလအမျိုးအနွယ်သားဖြစ်ပါ၏ဟုပြန်လျှောက်တော့အဘရှလုံကသင်အမှုသည်ဟုတ်မှန်လျှောက်ပတ်ပြီ။သို့တော်လည်းသင်မှုကိုရှင်မြန်မှဆက်၍အဘယ်သူမျှနားမထောင်ဟုပြောဆိုတတ်၏။တဖန်တုံးငါသည်ဤပြည်၌တရားစီရင်သောမင်းဖြစ်ပါစေသော။သို့ဖြစ်လျင်တရားမှုရှိသောအမှုသည်အပေါင်းတို့သည်ငါထံသို့လာ၍ငါသည်တရားသဖြင့်စီရင်မည်ဟုဆိုတတ်၏။လူတစုံတစ်ယောက်သည်ယိုသေးစွာပြု၍ချင်းကတော့ခါအဘရှလုံသည်လက်ကိုဆန့်၍ထိုသူကိုကန်လျက်နန်းလိရှိ၏ထိုသူစီရင်တော်မူခြင်းကိုခံအံ့သောငါရှင်မင်းထံတော်သို့လာသောဣဒရလမျိုးသားအပေါင်းတို့အားအဘရှလုံပြု၍သူတို့စိတ်နှလုံးကိုခိုးလေ၏လေးနှစ်လွန်သောအခါအဘရှလုံသည်ရှင်မင်းထံတော်သို့ဝင်၍အာရဖျားသည်အကျွန်ုပ်ကိုတဖန်ယေရုရှလင်မြို့သို့ဆောင်းတော်မူလျှင်ဒါဝိဒ်ဖျားဝတ်ကိုအကျွန်ုပ်ပြုပါမည်ဟုကိုရော့ကျွန်သည်ရှုရိပြည်ဂေရှုရမြို့၌နေသောအခါတစ္ဆာဂတိပြုပါပြီတို့ဖြစ်၍ကျွန်တော်သည်ဒါဝိဒ်ဖျားတစ္ဆာဂတိပြုသည့်အတိုင်းဟေဗြုန်မြို့သို့သွား၍တစ္ဆာဝတ်ကိုဖျားရမည်အကြောင်းအခွင့်ပေးတော်မူပါဟုလျှောက်လျင်ရှင်မင်းကညင်ဝတ်စွာသွားလို့ဟုမိန့်တော်မူ၏ထိုအခါအဘရှလုံသည်ထ၍ဟေဗြုန်မြို့သို့သွား၏တို့ရတွင်ရှုဝက်သောသူတို့ကိုဣဒရလအမျိုးအနွယ်ရှိသည်မြသို့အနှံ့ပြစေလွတ်သည်ဖြင့်သင်တို့သည်တဘိုးမှုတ်တံကိုကြားသောအခါအဘရှလုံသည်ဟေဗြုန်မြို့၌နန်းထိုင်တော်မူပြီဟုပြောဆိုကြလော့ဟုမှားထားလေ၏အဘရှလုံခေါ်သောလူ200တို့သည်ယေရုရှလင်မြို့ထဲကထွက်သွားကြ၏သူတို့သည်အဘယ်မှုကိုမျှမသိဘဲကောင်းသောစိတ်နှင့်လိုက်ကြ၏ဒါဝိဒ်၏တိုင်ပင်ဘက်ကီလိုမျိုးသားအဟိတောဖေလသည်မိမိနေရာကီလိုမျိုး၌ရစ်ပူဇော်လျက်ရှိ၍အဘရှလုံခေါ်လေ၏အဘရှလုံနောက်သို့လိုက်တော်သူတို့သည်တိုးပွားများပြားသဖြင့်ပုန်ကန်ခြင်းအမှုအားကြီးလေ၏အငယ်73မှ23တည်င်းပြောသောသူတယောက်သည်ဒါဝိဒ်ထံသို့လာ၍ဣဒရလမျိုးသားတို့၏စိတ်နှလုံးသည်အဘရှလုံဘက်သို့ပါတော်ဘာဘီဟုကြားလျှောက်လေ၏ဒါဝိဒ်ကလည်းငါတို့သည်ထ၍ပြေးကြကုန်အံမပြေးလျင်အဘရှလုံလက်နှင့်မလွတ်အလင်းမြန်ထွက်ကြကုန်အံသို့မဟုတ်လျင်သူသည်ချက်ချင်းတိုက်လာသည်ဖြင့်ငါတို့ကိုဘေးပြွ၍မြို့ကိုလည်းဓာတ်နှင့်လှုပ်ကြံလိမ့်မည်ဟုယေရုရှလင်မြို့တွင်အထံတော်၌နေရှိသောဂျွန်အပေါင်းတို့အားမိန့်တော်မူ၏ရှင်မင်းဤဂျွန်တို့ကလည်းအရှင်မင်းကြီးစီရင်တော်မူသမျှတို့ကိုကိုယ်တော်ကျွန်တို့သည်ပြုပါမည်ဟုလျှောက်ကြလျင်ရှင်မင်းသည်နန်းတော်သားအပေါင်းတို့နှင့်တကွထွက်သွား၏တို့ရတွင်နန်းတော်ကိုစောင့်စီခြင်းကကိုလုတ်တော်မိမတကြိတ်တို့ကိုထားခဲ့လေ၏ထို့သောရှင်မင်းနှင့်ကိုတော်၌ပါသောသူအပေါင်းတို့သည်ထွက်သွား၍ဘေသာမီရဲ့ရွာမှစခန်းချကြ၏ကျွန်တော်မျိုးအပေါင်းတို့သည်ခြံရံလျက်လိုက်ကြ၏ဂါသမျိုးမှလိုက်လာသောသူ600သည်ဟုသောဂိတိလူအပေါင်းနှင့်ခေရတိလူပေလတိလူအပေါင်းသည်ရှေ့တော်၌ခြိသွားကြ၏ထိုအခါရှင်မင်းသည်ဂိတိလူအိတ်တဲအားလဲငါတို့နှင့်အဘယ်ချောင်းလိုက်သနည်းရှင်မင်းထံသို့ပြန်၍နေလောတင်းသည်တပန်းမျိုးသားနေရာမကျသောဧည့်သည်ဖြစ်၏မနေ့ကသာရောက်လာသည်ဖြစ်၍ယနေ့ငါတို့နှင့်အတူအယက်ယက်လှဲ့လေရမည်လောငါဒီတွားရသောအခွင့်ရှိသည့်အတိုင်းတွားရသောကြောင့်တင်းဒီအမျိုးသားချင်းတို့ကိုခေါ်၍ပြန်လို့ဂျူနာနှင့်တစ္ဆာရှိပါစေသောဟုမိန့်တော်မူ၏အိတ်တဲကလည်းသာရဖျားအသက်အရှင်မင်းကြီးအသက်ရှင်တော်မူသည့်အတိုင်းအကဲ၍အရှင်မင်းကြီးအသက်တော်ဆုံးသည့်ဖြစ်စေချမ်းသာသည့်ဖြစ်စေရှိတော်မူရအရ၌ကိုရော့ကျွန်ရှိပါလိမ့်မည်ဟုရှင်မြင်အားပြန်လျှောက်တော့ဒါဝိဒ်ကခြိသွေးလို့ဟုအိတ်တဲအားမိန့်တော်မူသည်ဖြင့်ဂိတိလူအိတ်တဲသည်မိမိ၌ပါသောလူကြီးလူငယ်အပေါင်းတို့နှင့်တကားခြိသွေးလေ၏ပြည်သူပြည်သားအပေါင်းတို့သည်ပြင်းစွာငိုကြွေးကြ၏ နောက်တော်၌လိုက်တော်သူအပေါင်းတို့သည်ခြိသွား၍ရှင်ပြန်သည်ကိုတော်တိုင်ခေရုံချောင်းကိုကူးလျင်လူအပေါင်းတို့သည်ကူး၍တော်လန်းသို့လိုက်သွားကြ၏အငယ်၂၄မှ၃၀ဇာဒုနှင့်လေဝိလူအပေါင်းတို့သည်လည်းဗျာဒခင်ဤပရိညင်တစ်တာတော်ကိုထမ်းလျက်ရောက်လာ၍တစ်တာတော်ကိုချထားကြ၏လူအပေါင်းတို့သည်မြို့ထဲကထွက်၍မကုန်မီတိုင်အောင်အပြာသားသည်ရစ်ပူစော်လျက်နေ၏ရှင်မြင်းသည်ဇာတုကိုခေါ်၍ဗျာဒခင်ဤတစ်တာတော်ကိုမြို့ထဲသို့ပြန်ပို့လော့ဒါရတ်ဖျားသည်ငါကိုစိတ်တော်နှင့်တွေ့လျင်ငါကိုပို့ပြန်၍တစ်တာတော်ကို၎င်းချင်းဝတ်တော်မူရာအရက်ကို၎င်းပြတော်မူမည်သို့မဟုတ်တင့်ကိုငါအလိုမရှိဟုငါအားမိန့်တော်မူလျင်ငါရှိပါ၏အလိုတော်ရှိသည့်အတိုင်းပြုတော်မူစေတည်းဟု၍၎င်းယေပရောဟိတ်ဇာတုအားလည်းတင်သည်ပရောဖက်ဖြစ်သည်မဟုတ်လောတင်ဤသားအဟိမတ်နှင့်အဗျာသားဤသားယောနသန်ထိုသားနှစ်ယောက်တို့ကိုခေါ်၍မြို့သို့ငြိမ်ဝှက်စွာပြန်တော်လောတင်တို့ကြားလျှောက်စေသောစကားမရောက်မီငါသည်တောလွင်ပြင်၌ဆိုင်းနေ၍နေမည်ဟုမိန့်တော်မူသည့်အတိုင်းဇာဒုနှင့်အဗျာသားတို့သည်ဗျာဒခင်တစ်တာတော်ကိုယေရုရှလင်မြို့သို့ပြန်ပို့၍ထိုမြို့၌နေကြ၏ဒါဝိဒ်သည်လည်းငိုလျက်ဥကောင်းကိုခြုံလျက်ရှင်နင်းကိုချွတ်လျက်တန်လွင်တောင်ပေါ်သို့တက်လျက်နောက်တော်သို့လိုက်တော်သူအပေါင်းတို့သည်လည်းဥကောင်းကိုခြုံလျက်ငိုကြွေးလျက်တက်ကြ၏အငယ်37မှ39အဘရှလုံနှင့်ဝမ်း၍ပုန်ကန်သောလူစုထဲမှအဟိသောဖေလလည်းပါကြောင့်ကိုဒါဝိဒ်တီကြားလျင်အိုထာဝရဖျားအဟိသောဖေလပေးသောအကြံကိုမိုက်သောအကြံဖြစ်စေတော်မူပါဟုဆုတောင်းလေ၏တောင်ပေါ်သို့ရောက်သောအခါဒါဝိဒ်တီဖျားသခင်ကိုကူးခွေ၏အာခိမြို့သားဟုရှဲသည်လည်းအင်းကြီးကိုဆုတ်လေကောင်းပေါ်မှာမြေမုံကိုတင်လျက်ခရီးဥချိုပြုတ်အံ့သောငါလာ၏ဒါဝိဒ်ကလည်းတင်ဒီငါနှင့်အတူလိုက်လျင်ငါကိုနှောက်ယှက်လိမ့်မည်မြို့သို့ပြန်၍အဘရှလုံအားအရှင်မင်းကြီးကျွန်တော်ဒီခမည်းတော်ထံ၌ကျွန်ခံဘူးသည့်ဤသူကိုရော့ထံ၌ကျွန်ခံပါမည်ဟုလျှောက်လျင်အဟိသောဖေလပေးသောအကြံကိုငါဘက်မှနေ၍ဖျက်နိုင်လိမ့်မည်မြို့တွင်တင်နှင့်တူယေဘရဟိဇာတို့နှင့်အဗျာသားတို့သည်ရှိကြသည်မဟုတ်လောတို့ဖြစ်၍နန်းတော်၌ကြားသမျှကိုယေဘရဟိတို့အားပြန်ပြောရမည်သူတို့၌ဇာတို့ဤသားအဟိမတ်နှင့်အဗျာသားဤသားယောနသန်သားနှစ်ယောက်ရှိကြ၏ကြားနိုင်သမျှကိုထိုသားတို့တွင်ငါထံသို့ပေးလိုက်ရမည်ဟုမိန့်တော်မူသည့်တိုင်ဒါဝိဒ်၏အဆွေခင်မွန်းဟုရှဲသည်မြို့သို့ပြန်သွား၏အဘရှလုံဒီလေယေရုရှလင်မြို့သို့ဝင်လေ၏